ူလ26ရက်နေ့ဟာကုလသမဂ္ဂအဖွဲ့ကြီးတည်ထောင်ခဲ့တဲ့85နှစ်မြောက်နှစ်ပတ်လည်နေ့ဖြစ်ပါတယ်။ဒုတိယကမ္ဘာစစ်ကြီးရဲ့ရက်ဆက်ဆိုးရွားတဲ့တွေ့အကြုံမျိုးနောက်ထပ်မကြုံရအောင်နိုင်ငံချင်းအငင်းပွားမှုတွေကိုအေးချမ်းစွာဖြေရှင်းနိုင်ဖို့အတွက်ကုလသမဂ္ဂဗဒိန်ရင်စာချုပ်ကိုရေးဆွဲခဲ့တာဖြစ်ပြီးဒီသဘောတူညီချက်ကို1945ခုနှစ်ဇွန်လမှာ American Piranzu San Francisco မြို့မှာလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။ကုလသမဂ္ဂတည်ထောင်ခဲ့တာ85နှစ်ပြည့်နှစ်ပတ်လည်ချိန်မှာကမ္ဘာကြီးမှာမတည်ငြိမ်မှုတွေနဲ့တူတိတ်ကိုပြောင်းလဲနေတယ်လို့ကုလသမဂ္ဂတွင်းမှုချုပ်ကပြောပါတယ်။ COVID-19 ကာယရောဂါကနေရာသီဥတုဆိုင်ရာပြဿနာတွေနဲ့တရားမမျှတာတဲ့ခွဲခြားဆက်ဆံမှုတွေ၊လိန်ခွဲခြားဆက်ဆံတဲ့မညီမျှမှုတွေတိုးလာနေတဲ့ပြဿနာတွေကိုရင်ဆိုင်နေရတဲ့ဒီကနေ့ကမ္ဘာကြီးဟာမတည်မငြိမ်ဖြစ်နေကြောင်းနဲ့ဒီလိုချိန်မျိုးမှာကုလသမဂ္ဂကဗဒိန်ရင်စာချုပ်ရေရှည်ခိုင်မြဲစေပြီးပုံမကောင်းမှန်တဲ့အနာဂတ်ကိုရောက်ဖို့စိန်ခေါ်မှုတွေကိုနိုင်ငံတကာနဲ့အတူလက်တွဲပြီးရင်ဆိုင်သွားမှာဖြစ်ကြောင်းကုလသမဂ္ဂ85နှစ်ပြည့်အထိမ့်မှတ်နေမှာအတွင်းမှုချုပ်ကပြောပါတယ်။ဗြိတိန်၊တရုတ်၊ရုရှားနဲ့အမေရိကန်ပြည်ထောင်စုတို့ကုလသမဂ္ဂကိုတည်ထောင်ခဲ့တဲ့အင်အားကြီးနိုင်ငံအများပြားဟာကုလသမဂ္ဂရဲ့ပင်မအခြေခံမူတွေကတစ်ခုဖြစ်တဲ့အများပါဝင်ဆောင်ရွက်တဲ့မူဝါဒလမ်းစဉ်ကနေတွေးဖဲနေကြပေမဲ့နိုင်ငံငယ်တွေကတော့ဒီမူတွေကိုပိုမိုပြီးဖိုက်ထွေးနေကြပါတယ်။